မြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေလို့ယူဆရသူ56ဦးလိုက်ပါလာတဲ့ဆက်လီကိုမလေးရှားအနာပိုင်တို့ကဒီကနေ့အင်္ဂါနေ့မှာကြားပြတ်တားဆီးလိုက်ပြီးလိုက်ပါလာသူတွေကိုကမ်းခြေကိုခေါ်ဆောင်သွားပါတယ်။မလေးရှားရေပိုင်နယ်ထဲကိုဆက်လီဝင်ရောက်လာပြီးတဲ့နောက်အခုလိုကြားပြတ်တားဆီးလိုက်တာဖြစ်ပြီးဆက်လီကိုတော့မြောက်ပိုင်းကလန်ကာဝီကျွန်းကိုဆွဲယူထားခဲ့ကြောင်းရေတပ်အကြီးအကဲကပြောဆိုထားပါတယ်။ဒီလူတွေလိုက်ပါလာတဲ့ဆက်လီကပြီးခဲ့တဲ့တနင်္ဂနွေနေ့ထုံးကထိုင်းနိုင်ငံတောင်ပိုင်းမှာခိတ္တဝင်ရောက်ခဲ့ပြီးဆက်လီကိုကြံ့ခံရေးစစ်စားနပ်ရိတ်ခံတဲ့လောင်စာဖြစ်တင်ပြီးမလေးရှားကိုဥတီထွက်ခွာလာခဲ့တာပါလေပေါ်မှာလိုက်ပါလာသူတွေရဲ့ဆန္ဒအတိုင်းအခုလိုမလေးရှားကိုထွက်ခွာတာဖြစ်တယ်လို့လည်းထိုင်းအာဏာပိုင်တို့ကပြောဆိုထားပါတယ်မလေးရှားနိုင်ငံကိုဆက်ရောက်လာတဲ့လေစီးသူတွေဘေးကင်းလုံခြုံမှုရှိပေမဲ့လည်းဒီလူတွေပင်ပန်းပြီးစားလောင်နေကြတဲ့အတွက်အစားအစာနဲ့ရေးပေးထားတယ်လို့မလေးရှားရေတပ်အကြီးအကဲကပြောပါတယ်။ဆက်လီနဲ့လေပေါ်မှာလိုက်ပါလာသူအလုံးကိုတော့လူဝိမှုကြီးကြပ်ရေးအာဏာပိုင်တို့ထံလွှဲပြောင်းပေးသွားမယ်လို့လည်းပြောဆိုထားပါတယ်။လေပေါ်မှာလိုက်ပါလာသူတွေထဲမှာတော့အမျိုးသမီး19ဦး၊အမျိုးသား18ဦး၊ယောက်ျားလေး12ဦးနဲ့မိန်းကလေးငယ်10ဦးပါဝင်တယ်လို့လည်းမလေးရှားအာဏာပိုင်တို့ကပြောဆိုထားပါတယ်ရှင်။